ပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ကအစိုးရနဲ့တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ထိုးထားတဲ့ KNU ကရင်တိုင်းသားလက်နက်ကိုင်အဖွဲ့ကနေထူးခြားတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။လူမှုကွန်ရက်သို့ပြန့်နှံ့သွားသောအကြောင်းကြားစာနှင့်ဆက်လင်းသည့်ကိစ္စအားရှင်းလင်းချက်လို့ခေါင်းစဉ်တက်ထားပြီးသူတို့ KNU အဖွဲ့ကနေအမျိုးသားပြန်လည်သင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ရဲ့ဥက္ကဋ္ဌဖြစ်သူဒေါက်ဆန်းစုကြည်စီပေးပို့တဲ့စာပေါက်ကြားပြီးလူမှုကွန်ရက်ဆာမျက်နှာတွေပေါ်အထိပြန့်နှံ့သွားတဲ့ကိစ္စဖော်ပြထားပါတယ်။ကြေညာချက်အသေးပဲအချင်းကတော့ဒေါက်ဆန်းစုကြည်စီသူတို့ပေးတဲ့စာဟာလျှို့ဝှက်ထိမ့်သိမ်းအပ်သောသတင်းအချက်အလက်ဖြစ်တဲ့အကြောင်းဒါကိုပေါက်ကြားသွားစေတဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကြားယုံကြည်မှုနဲ့အမျိုးသားပြန်လည်ရင်ကြားစည်းရုံးကိုတော့ထိခိုက်နိုင်တဲ့အကြောင်းပြည်ပြည်ပြည့်ပြည့်ရေးထားတဲ့စာပါ။သိမကြသေးခင်တော့ကလည်း Weekly 11 Channel Editor 3ယောက်ကိုရန်ကုန်တိုင်းအစိုးရကဖမ်းဆီးတရားစွဲထားတဲ့ကိစ္စပြည်တော်စုအစိုးရအဖွဲ့ညုံကနေရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့စီလျှို့ဝှက်အဆင့်တန်းနဲ့ပေးပို့တဲ့ညွှန်ကြားစာတစ်စောင်ပေါက်ကြားခဲ့ပါသေးတယ်။အခုလိုအစိုးရဌာနဆိုင်ရာတွေမှာလျှို့ဝှက်အဆင့်တန်းစာတွေလျှို့ဝှက်သင့်တဲ့စာတွေမကြာခဏပေါက်ကြားတာနဲ့ပတ်သက်ပြီးတစုံတရာအရေးယူဆောင်ရွက်နေတာမျိုးကိုတော့မတွေ့ရသေးပါဘူးခုဒီပတ်လျှို့ဝှက်အဆင့်တန်းစာတွေနဲ့ပေါက်ကြားမှုအကြောင်းအဲ့ဒါနဲ့ဆက်ဆက်တဲ့နောက်ဆက်တွဲပြဿနာတွေအကြောင်းဆွေးနွေးကြည့်ကြရအောင်ပါ
KNU အဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ရှင်းပါတယ်ဒီလိုလျှို့ဝှက်ထားတဲ့စာပေါက်ကြားတယ်ဆိုတာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုနဲ့အမျိုးသားပြန်လည်ရင်ကြားစီရေးကိုတော့ထိခိုက်စေနိုင်တယ်ဆိုပြီးတွယ်ဝိုက်သတိပေးတာတွင်နိုင်ပါတယ်နိုင်ငံတော်သမ္မတရဲ့လမ်းညွှန်ချက်ပါတဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံကနေရန်ကုန်တိုင်းအစိုးရကိုပေးပို့တဲ့စာပေါက်ကြားတဲ့ကိစ္စမှာလည်းအလားတူပါပဲအခုဆိုရင်အဲ့ဒီစာပါအချက်လက်ကိုကင်ဆယ်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကိုသမ္မတလမ်းညွှန်မှုလက်မခံတဲ့သူလက်မခံတဲ့အဖွဲ့ဖြစ်ဆွဆွဲပစ်တင်တာမျိုးတောင်တွေ့နေကြရပါပြီ။တိတ်မကြဒေးကင်တုန်းကလည်းတက်မတော်တွင်ထိတ်တန်းရာထူးနေရအပြောင်းရွှေ့တွေပြုတ်လုတဲ့စားတစောင်းပေါက်ကြားမှုရှိခဲ့ပြီးတက်မတော်တာဝန်ရှိသူတွေဘက်ကတော့အဲ့ဒါမဟုတ်ဘူးလို့ညင်းဆိုခဲ့ရပါတယ်။ဒီအပြင်မျိုးဝက်အစင်းလို့သတ်မှတ်ထားတဲ့စာရီးပုံမှန်ပေါက်ကြားနေလေရှိတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့အတွင်မှာပါ။ရဲတပ်ဖွဲ့အစင်းစင်ဟာမှုကင်းတွေဖြစ်ပေါ်ရင်ဘဲမှုကင်းပဲဖြစ်ဖြစ်သူတို့အထက်အဖွဲ့အစည်းကိုအစီရင်ခံရလေးရှိပါတယ်။အဲ့လိုအစီရင်ခံစာကိုတန်ကြိုးကျင်းနှန်းစာအဖြစ်ခေါ်ဆိုပြီးစာရွက်အားလုံးလူလူရဲ့ထိတ်မှလျှို့ဝှက်လို့ရေးထားလေးရှိပါတယ်။ဒါပေမဲ့လျှို့ဝှက်လို့ဘလို့ပဲရေးထားရဲတပ်ဖွဲ့တာဝန်ရှိသူအတော်များများဟာသူတို့နဲ့ရင်းနှီးတဲ့သတင်းမီဒီယာသမားတွေမှုကင်းကိစ္စမင်းမြန်လာရင်အဲ့ဒီလျှို့ဝှက်ကျင်းနှန်းစာကိုလွယ်လွယ်ကူကူလွှဲပြောင်းပေးလိုက်ကြတာကြီးပါပဲ။မြန်မာနိုင်ငံကသတင်းမီဒီယာဌာနတွေအားလုံးလိုလိုအဲ့ဒီရဲစခန်းရဲ့လျှို့ဝှက်တတ်မှတ်ချက်ပါရဲချင်းနှန်းစာတွေနဲ့ဘယ်သူမှမကင်းကြပါဘူးသတင်းတော့အတော်များများရဲ့လက်ကင်ဖုန်းတွေကွန်ပျူတာတွေသတင်းဌာနကကွန်ပျူတာတွေမှာအဲ့ဒီလျှို့ဝှက်လို့စာတန်းထိုးထားတဲ့ရဲချင်းနှန်းစာ digital file တွေအများအပြားရှိနေတတ်ကြပါတယ်ဒီလောက်ဆိုရင်သတင်းမီဒီယာလုပ်ငန်းလုပ်ကိုင်သူအားလုံးလူလူလောက်ဟာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေနဲ့တစ်ဝက်လောက်ညှိစွန်းနေပြီဆိုတဲ့သဘောလေးသိရောက်ပါတယ်
။ဒီပြဿနာကိုဖြေရှင်းဖို့ဆိုရင်အစိုးရနဲ့တပ်မတော်ဘက်မှဘယ်အရာဘယ်စာတွေကိုထိတ်တန့်လျှို့ဝှက်ဘယ်စာတွေကိုလျှို့ဝှက်ဖြစ်ဘယ်သူကသတ်မှတ်မလဲဆိုတဲ့တိကျတဲ့စည်းကမ်းသတ်မှတ်ချက်မျိုးရှိဖို့လိုပါတယ်။ခိုင်လုံတဲ့အကြောင်းပြချက်ရှိတာတွေကိုမှလျှို့ဝှက်အဆင့်သတ်မှတ်သင့်ပါတယ်။စာရီမှတ်တမ်းတွေမှန်သမျှလျှို့ဝှက်ဆိုတဲ့စာတန်းကြီးမတက်သင့်သလိုဘလောက်မှတာဝန်မရှိသူတွေကိုသူ့သဘောနဲ့သူလျှို့ဝှက်ဆိုတဲ့အစစ်တမ်းသတ်မှတ်ခွင့်မပေးဖို့လဲလိုပါတယ်။ဥပမာအားဖြင့်ဘယ်နေရာမှာဘာစီဝါရေးဆောက်ဝင်ဆောက်ခွင့်ပြုထားတယ်ဘယ်ဆောက်ဝင်ကတော့ဖြစ်ဘသူ့ကိုဘာစီကသတ်မှတ်ချက်ဘယ်ဇင်းလုံးနဲ့ငှားရတယ်ဆိုတာမျိုးဟာလျှို့ဝှက်အစစ်တမ်းသတ်မှတ်ဖို့လိုအပ်တာမျိုးမဟုတ်ပါဘူး။အဲ့ဒီလိုတိတိကျကျသတ်မှတ်ပြီးရင်ကျန်တာတွေကိုဌာနတွင်ဒါမှမဟုတ်အများပြည်သူသိပိုင်ဝင်ရှိတဲ့အချက်လက်တွေအဖြစ်သတ်မှတ်ပေးဖို့လိုပါတယ်။အဲ့လိုတိပတ်ဝင်ရှိတာတွေကိုပုံမှန်ထုတ်ပြန်ပေးတာဖြစ်ဖြစ်မေးလာများလာရင်ဖြေဆိုတာအချက်လက်ထုတ်ပေးတာဖြစ်ဖြစ်လုပ်ပေးဖို့လိုပါတယ
်ဒီလိုသတ်မှတ်ချက်တွေလုပ်ပြီးရင်ထိတ်တန်းလျှို့ဝှက်ဒါမှမဟုတ်လျှို့ဝှက်လို့ဆိုတဲ့ဇာရီအချက်အလက်တွေမပေါက်ကြားအောင်တင်းတင်းကြပ်ကြပ်ထိမ့်သိမ့်ဖို့အစိုးရတမရော်နဲ့ဌာနဆိုင်ရာတာဝန်ရှိသူတွေမှာတာဝန်ရှိပါတယ်အလားတူပေါက်ကြားမှုဖြစ်ပေါ်လာပြီးဆိုရင်လည်းဘယ်ကနေပေါက်ကြားသလဲမရရအောင်စီစစ်စစ်ဆေးဖော်ထုတ်နိုင်ရပါမယ်ဖော်ထုတ်ပြီးရင်ဝန်တန်းစည်းကမ်းအရာဖြစ်စေတည်ဆဲဥပဒေအရာဖြစ်စေအရေးယူအပြစ်ပေးမှုတွေလုပ်ရပါမယ်အခုနောက်ပိုင်းအဲ့ဒီလိုလျှို့ဝှက်စာတွေ ပြင်ပပေါကြားမှုစစ်ဆေးဖော်ထုတ်အရေးယူတာမကြားမသိရသလောက်ဖြစ်ပေမဲ့ပေါကြားမှုတွေကတော့ပုံမှန်လိုလိုရှိနေသေးပါပဲဒီလိုပေါကြားမှုတွေဟာအစိုးရရန်တရားကိုအထင်မြင်သိမှုမယုံကြည်မှုနောက်ပိုင်းမတမာသူတွေကအတုတွေပြုလုပ်လာပြီးရှုပ်ထွေးတဲ့ပြဿနာတွေပေါ်ပေါက်စေခဲ့တယ်လို့အခုနောက်ဆုံး KNU ရဲ့စာပေါကြားမှုကတော့ယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်ရင်ကြားစေရေးထိခိုက်စေနိုင်တဲ့အထိအန္တရာယ်ရှိလာတာပါအခြားတစ်ဖက်မှာတော့အစိုးရတမတော်နဲ့ရဲတပ်ဖွဲ့ဘက်ကစာရီအချက်အလက်တွေကိုလျှို့ဝှက်အစဉ်တန်းဖြင့်ဖော်ဖော်တည်တည်တတ်မှတ်အသေးချာမထိမ့်သိမ့်တော့နေရာတကာပြန့်နှံ့အဲ့ဒီအချက်အလက်တွေနဲ့အလုံးလုံးနေကြတဲ့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့သတင်းတောက်တွေကိုလည်းကြောက်ရွံ့မှုနဲ့အတူအန်ဒီရဲ့ကိုလွယ်ထားရတဲ့အခြေအနေမျိုးဖြစ်ပေါ်စေပါတယ
်။ဒါကြောင့်အစိုးရတမတော်နဲ့ရဲတပ်ဖွဲ့အနေနဲ့စာရီအချက်အလက်တွေကိုလျှို့ဝှက်အစဉ်တန်းသတ်မှတ်ရေးစနစ်တကျလုပ်ကြဖို့စနစ်တကျထိန်းသိမ်းကြဖို့လိုပါတယ်။လျှို့ဝှက်မဟုတ်တာတွေကိုလည်းအများပြည်သူသိရှိနိုင်အောင်ဖြန့်ဖြူးပေးတာမေးလာရင်ဖြေကြားပေးတာလုပ်ဖို့လိုပါတယ်။ပေါက်ကြားမှုတွေကြောင့်တိုင်းပြည်နဲ့ပြည်သူလူထုနစ်နာနိုင်တာတွေကိုချင့်တွက်ပြီးလျှို့ဝှက်စာတွေပေါက်ကြားနေတဲ့ကိစ္စစီစစ်ဖော်ထုတ်အရေးယူမှုတွေလုံးသိနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။